မြန်မာနိုင်ငံငြိမ်းချမ်းရေးဦးဆောင်လှုပ်ရှားခဲ့သူငြိမ်းချမ်းရေးပြည်သူ့ကာကြီးဆရာကြီးသခင်ကိုရမရဲ့သူမနာကိုမနာငြိမ်းချမ်းရေးလုပ်ငန်းစဉ်အတိုင်းစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အစိုးရတက်မတော်နဲ့တက်ဆိုင်ရာတာဝန်ရှိသူတွေကိုဆရာကြီးသခင်ကိုရမကွဲလွန်ခြင်း53နှစ်ပြည့်မှာငြိမ်းချမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။အယတအစိုးရကြိုးပမ်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာခွဲခြားကန့်သတ်ချဉ်းလျထားခြင်းမရှိဘဲအားလုံးပါဝင်ရင်းမှုနဲ့ဒန်းတူဆွေးနွေးညှိနှိုင်းအဖြေရှာဖို့ကိုလည်းတိုက်တွန်းကြပါတယ်။အပြည့်အစုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်
။ဆရာကြီးသခင်ကိုရောမိုင်းကွယ်လွန်ခြင်း53နှစ်မြောက်အထိမ်းအမှတ်နေ့အခမ်းအနားကိုဒီကနေ့ဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်မြို့ရွှေတဂုံဖျားလန်ဦးတမပန်းချန်နယ်ကဆရာကြီးသခင်ကိုရောမိုင်းကူဘိတ်မန်မှာဆရာကြီးရဲ့မိသားစုဝင်တွေဆရာကြီးသခင်ကိုရောမိုင်းကူဘိတ်မန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်နဲ့အတူတိုင်းရင်းသားကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေကျောင်းသားတမကတွေနဲ့ဒီမိုကရေစီအင်အားစုတွေကစုပေါင်းကျင်းပခဲ့ကြပါတယ်။အဓိကကတော့မြန်မာပြည်မှာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးမြင်တွေ့လို့တဲ့ဆရာကြီးသခင်ကိုရောမိုင်းရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်နိုင်ရေးအခုလိုအထိမ်းအမှတ်နေအခမ်းအနားတွေကိုဂုဏ်ပြုကျင်းပတာဖြစ်တယ်လို့ဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ဒီနေ့ဆရာကြီးသခင်ကိုရောမိုင်းကွန်လွန်ခြင်း53နှစ်မြောက်အခမ်းအနားမှာလက်ရင်ဆရာတော်ပေါ့နော်ဆရာတော်ကဩဝါဒကထာပေးပါတယ်။အဲနောက်ပြီးတော့ဒီတိုင်းသားကိုယ်စားလှယ်တွေကိုကျွန်တော်တို့ဖိတ်ကြားပါတယ်။ဆရာကြီးကလည်းလည်းငယ်ဘွားတွေဖြတ်လာတော့လေ။အဲလည်းပါတီကကိုယ်စားလှယ်တွေလည်းလို့ပြောတာရှိပါတယ်။နောက်ဆရာကြီးကဘာမလဲဆရာကျွန်တော်တမကပြောဖွဲ့ချုပ်သက္ကတရဲ့နိုင်ငံတူဖြစ်တဲ့အတွက်လည်းသက္ကတအမှုဆောင်ကော်မတီတဲ့တာကိုအတွင်းမှုဖွဲ့ရတဲ့ရောက်ပါတော့ကိုကောင်းဆက်ချော်ပြောတာလည်းရှိပါတယ်။ကျွန်တော်ခွန်လေးခွန်ကားခွန်ချောင်းလိုမျိုးဆက်ကအဲ့လိုပုဂ္ဂိုလ်မျိုးတွေလည်းပြောကြတာရှိပါတယ
်။ဆရာကြီးသခင်ကိုရမိုင်ဦးဆောင်လှုပ်ရှားခဲ့တဲ့ငြိမ်းချမ်းရေးလမ်းစဉ်တွေတမိုင်းကြောင်းတွေကိုယနေ့ခေတ်လူငယ်တွေနဲ့နောက်မျိုးဆက်သစ်တွေသိရှိနိုင်ဖို့အတွက်ကိုလည်းအခုလိုမျိုးအမှတ်တရအထိမ်းအမှတ်တွေကိုဒီမိုကရေစီအင်အားစုတွေဘက်ကကာရဝပြုကျင်းပကြတာဖြစ်တယ်လို့လည်းလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။ဆရာကြီးလိုပုဂ္ဂိုလ်မျိုးကဒီလိုတိုင်းပြည်ရဲ့နိုင်ငံရေးတမိုင်းမှာထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နော်။ဆရာကြီးကသူ့ရဲ့ဒီနိုင်ငံရေးလုပ်ငန်းတွေရဲ့ဖြစ်ဖြစ်သူ့ရဲ့တိုင်းပြည်ဒီလုပ်ငန်းတွေအားလုံးဟာပြည်သူတကယ်ခြေခံပြီးတော့လုပ်ခဲ့တယ်လူလူပေါ်အမြဲတမ်းသူအလေးနဲ့ထားခဲ့တယ်။ငင်းငယ်ရေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းဆရာကြီးကထူးထူးခြားခြားပမာကြီးထဲမှာဒီငင်းငယ်ရေးလှုပ်ရှားမှုရဲ့သင်္ကေတလို့ပြောလို့ရတယ်ပေါ့နော်။ဆရာကြီးတို့ပုဂ္ဂိုလ်မျိုးကိုကျွန်တော်တို့နောင်မျိုးဆက်တွေခမျိုးဆက်အစီအစီကအလေးလာနိုင်ဖို့အတူယူနိုင်ဖို့သူ့ရဲ့သွန်သင်ချက်တွေသွန်ကြားချက်တွေကခဏအချိန်တိကဲဒီနေရာမှာဖြစ်တဲ့ဒါကြီးပြီးဖို့လိုအပ်တယ်လို့ကျွန်တော်တို့အနေနဲ့တော့အဲ့လိုကြီးစားတယ
်တစ်ဆက်တည်းမှာပဲယနေ့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မေးခွန်းထုတ်စရာတွေနဲ့စိုးရင်စရာမရေမရာအခြေအနေတွေမှာဆရာကြီးသခင်ကိုရောမိုင်းရဲ့သူမနာကိုမနာလမ်းစဉ်အတိုင်းကျင့်သုံးစီလိုပါတယ်လို့လည်းဥအောင်မိုးစောကတိုက်တွန်းပါတယ
်ငြိမ်းချမ်းရေးဖြစ်စဉ်ဆိုတာလည်းပဲကျွန်တော်တို့တိုင်းပြည်ထဲမှာအစားပြုနေပြီလေဒါပေမဲ့ဒီဖြစ်စဉ်ကလက်တွေ့ကျရှေ့ရောက်မလားမရောက်ဘူးလားဆိုတာတော်တော်လေးအခုချိန်ကဝေဝါးဖြစ်နေတဲ့အချိန်ကျွန်တော်တို့လည်းစိုးရင်မတင်တော့ဖြစ်နေတဲ့အခြေဖြစ်တယ်ပေါ့နော်။ဟိုပြည်သူတွေနဲ့လည်းဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်မတင်ဖြစ်နေတယ်လို့ကျွန်တော်တော့အဲ့လိုယူဆတယ်။ဒီလက်တွေ့ကဒီအစိုးရနဲ့ပြစ်ခတ်ရဖြစ်ထားတဲ့အဖွဲ့အစည်းပေါ်ရရှိသေးတယ်။ဟို UNFCCC လို့အဖွဲ့အစည်းမျိုးတွေကလည်းလက်တွေ့မှာပါမှာမပါဘူးလားဆိုတာကမရေမရာဖြစ်နေသေးတဲ့အချိန်။မြောက်ပိုင်းအဖွဲ့တွေကလည်းပဲပုံနာတစ်မျိုးဖြစ်တယ်။ဒီကြားထဲမှာတချို့အဖွဲ့အစည်းတွေကဒီငင်းရဲဖြစ်စဉ်ထဲမှာပါဝင်ဖို့မရှိဘူးဆိုတဲ့အခြေအနေတွေဖြစ်နေတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့တော့တက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတက်ဆိုင်ရာအာဏာပိုင်တွေနိုင်ငံတော်အကြီးအကဲတွေကိုကျွန်တော်မေတ္တာရက်ခံချင်တာကဒီဆရာကြီးအစိုးပြုခဲ့တဲ့ပေါ့နော်သူမနာကိုမနာငင်းငယ်လမ်းစဉ်ကိုအလေးနဲ့ရှိဖို့အဲ့ဒါဆိုလို့ရှိရင်တော့ဒီအခုပြောတဲ့အတိုင်းဒီလိုပစ်ခတ်ရတဲ့ကိစ္စတွေငင်းငယ်ကိစ္စတွေကအချောငွေလာနိုင်တယ်အတူလဲမနာကိုလဲမနာတဲ့အခြေခံအောက်မှာနော်တရားတရားဟိုတွေချာချာဒီနေ့နိုင်နိုင်ကြဖို့တော့ဒီမှုတည်ဆောက်နိုင်ကြဖို့အကြည့်ဒီနေ့လိုခါသမားမျိုးမှာမြင့်တာရက်ခံတယ်မှာ
အယတအစိုးရလက်ထက်မှာပြည်သူတရလုံးတောင်းတလိုလားနေတဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုစစ်မှန်တဲ့ဒီမိုကရေစီစနစ်တည်ဆောက်နိုင်မှုအရေးဆောင်ရွက်တဲ့အချက်တွေကိုလည်းဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကိုရက်ကကြီးညာချက်ထုတ်ပြန်တောက်ဆိုတဲ့အကြောင်းဦးထွန်းဝင်းငင်းကပြောပြပါတယ
်ငြိမ်းချမ်းရေးကိုတူနာကုံနာနီးနဲ့ဝေါ်ဝိုင်းမှာပြည်သူ့ဆွေးနွေးချေချာရေးကိုဆရာကြီးကဒီလွတ်လပ်မှုတန်းတူမှုအဲ့လိုအခြေအနေတွေကိုဘာဖြစ်လို့ကျင့်သုံးပြီးတော့ဆောင်ရွက်ရမယ်လို့တခြားလို့ရခံခဲ့တာပါဟိုဒီနေ့အချိန်မှာလည်းကျွန်တော်တို့နိုင်ငံမှာပေါ့နော်ဒီတန်းတူရေးကိုအခြေခံတဲ့ခုလိုဒီတွတ်ဆုံဆွေးနွေးမှုမျိုးကိုကျွန်တော်တို့အားလုံးပါဝင်ရေးကိုဖြစ်တင်ပါတယ်ပေါ့အဓိကကတော့ဒီနေ့ငြိမ်းချမ်းရေးဖြစ်စဉ်မှာအခန့်အသားဖြစ်နေတဲ့ကာကြုံစု6ချက်ကိုချက်သိမ်းမှုကိုတောင်းဆိုတာပေါ့အဲ ော်အဲ့ဒါတော့ဒီနေ့ဒီပြီကို message ပေးတယ်အဓိကချက်ပါလို့လား
မြန်မာပြည်ငြိမ်းချမ်းရေးကိုအရေးကြီးလုပ်ငန်းစဉ်အဖြစ်အဓိကထားဖော်ဆောင်မယ်ဆိုတဲ့သမရဦးထင်ကျော်ဦးဆောင်တဲ့အရသာအစိုးရလက်ထက်ငြိမ်းချမ်းရေးဘီသူကကြီးဆရာကြီးသခင်ကိုရောင်မိုင်းလိုလားတောင်းတတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ပါစေကြောင်းငြိမ်းချမ်းရေးလိုလားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကဆရာကြီးသခင်ကိုရောင်မိုင်းကွယ်လွန်ခြင်း53နှစ်မြောက်နေ့မှာစုပေါင်းတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်